ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီဟာကာတာနိုင်ငံဒိုဟာမြို့မှာကျင်းပနေတဲ့ဒိုဟာဖိုရမ်မှာထင်မှတ်မထားပဲဒီကနေ့မင်းငွန်းပြောခဲ့ပါတယ်။ရုရှားရေနံထုတ်လုပ်မှုရော့ကျသွားတာကိုကာမီဘူအတွက်ရေနံအရင်းမြစ်ပေါ်ကျော်သွားတဲ့နိုင်ငံတွေပို့ထုတ်ပေးကြဖို့ဗီဒီယိုဆက်သွယ်ရေးကတဆင့်ပြောတဲ့မင်းငွန်းထဲမှာသမ္မတဇလင်စကီကတိုက်တွန်းတောင်းဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ဖေဖော်ဝါရီလ24ရက်နေ့ကလေးကစလို့ကမ္ဘာတစ်ဝှမ်းမှာသူပြောခဲ့တဲ့တခြားမင်းငွန်းတွေမှာလိုပဲကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေယူကရိန်းကိုဝိုင်းဝန်းကူညီကြဖို့သမ္မတဇလင်စကီကတောင်းဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုးစိတ်ကမ်းမြို့ကိုရုရှားတို့ဖျက်ဆီးခဲ့ပုံကိုစီးရီးယားစစ်ပွဲအတွင်းအာလပိုမြို့ကိုရုရှားတို့ဖျက်ဆီးခဲ့ပုံနဲ့သမ္မတဇလင်စကီကနှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ကျွန်တော်တို့စိတ်ကမ်းတွေကိုသူတို့ဖျက်ဆီးနေကြပါတယ်လို့သမ္မတဇလင်စကီကပြောသလိုယူကရိန်းနိုင်ငံကပို့ကုန်တွေမလာတော့ရင်ကမ္ဘာတစ်ဝှမ်းနိုင်ငံတွေအကြီးအကျယ်ထိခိုက်ပါလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်။ခုလက်ရှိမှာကိုပဲယူကရိန်းနိုင်ငံကဂျုံတွေမလာတာကြောင့်အဲ့ဒီပို့ကုန်တွေအပေါ်မှီခိုအားထားနေရတဲ့အီဂျစ်လိုအရှေ့လေပိုင်းနိုင်ငံတွေအတွက်စိုးရိမ်ပူပန်စရာအခြေအနေရောက်နေပြီဖြစ်ပါတယ်။